ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်မြို့တဲ့အနီးကဖလူကြီးဖလူလေးကျေးရွာတွေမှာပြီးခဲ့တဲ့ရက်ကစစ်ဘေးရှောင်တွေခုံလုံနေတဲ့ဒီမိုကရေစီကရင်အကျိုးပြုတပ် DKPA စခန်းတစ်ခုကိုစစ်ကောင်စီကလေချောင်းကရောမြေပြင်ကပါထိုးစစ်ဆင်ပြီးတိုက်ခတ်ခဲ့တာကြောင့်စစ်ဘေးရှောင်တွေထွက်ပြေးကြရပြီးတောင်ရင်မြစ်တစ်လျှောက်မြန်မာဗချမ်းမှာဒုက္ခသည်4000လောက်ရှိနေတာပါဖလူလေးတောင်ကျင်းဤမှာနေထိုင်နေတဲ့ဒုက္ခသည်တွေကိုတော့စစ်ကောင်စီဘက်ကနေရပြန်ဖို့ဖိအားပေးခဲ့တာကြောင့်လူ800ကျော်လောက်နေရပြန်သွားခဲ့တယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါဗျ
။ဖလူလေးတောင်ကျင်းကဒီဒုက္ခသည်တွေကိုစစ်ကောင်စီကနေပြီးတော့ရွှေရွာတွေပြန်လာလို့ရပြီလို့ပြောတယ်။ပြောတဲ့ခါကျတော့ဘယ်လိုပြောလဲဆိုတော့သူတို့လက်မှတ်ကြီးနဲ့ပြစ်ဖို့ရှိတယ်ပေါ့နော်။အဲမင်းတို့နေတဲ့နေရာကိုစနိုင်တယ်။အဲမင်းရွာပြန်လာခဲ့။အဲလိုပြောတဲ့ခါရွာသားတွေကလည်းရှောက်လန့်ပြီးတော့ပြန်ကြတယ်အနေနဲ့လေနေပို့တော့လူ400ရှိတယ်ကျွန်တော်ထမင်းတပ်ဖို့ပဲ။ညနေ9နာရီထမင်းတပ်ဖို့တော့လူ90လောက်ပဲကျန်တော့တယ်။အဲတချို့ကပြန်ကျွန်တော်ကြောက်တဲ့အချိန်မှာပြန်နေတဲ့လူတွေရှိတယ်။အဲပြန်ဖို့ပြင်နေတဲ့လူတွေရှိတယ်။ဖလူကြီးရွာပြန်များတယ်။ဆိုတော့ပြောတဲ့အချိန်မှာပြန်တဲ့ခါကျတော့ရွာအဲဖလူကြီးဘက်မှာဗားတွေလောက်တယ်ဆိုတော့သူတို့ဝင်လာတဲ့ကားနံပါတ်တွေမှတ်တယ်ဖုန်းရိုက်တယ်။နောက်ပြီးတော့ဝင်လာတဲ့လူကြီးတွေကိုစရင်ကောက်တယ်။ဆိုတော့ဒီမနေ့ sorry ကျွန်တော်ရောက်တော့ကြည့်တဲ့ခါကျတော့650ရှိတဲ့နေရာမှာ100ပဲကျန်တော့တယ်။အဲ950က 3G ကိုပြန်ရတယ်လေးတောင်ရှိတဲ့ဒီဘက်တစ်ချမ်းမှာ800လောက်ပြန်သွားတယ်အခုလက်ရှိတောင်ရင်မှာတော့အနည်းဆုံး3000ကျော်တော့ရှိနေတာပြရတာခင
်ဗျဒါပေမဲ့လည်းဘလူးလေးရွာအနီးကဒီမိုကရေစီကရင်အကျိုးပြုတပ်စခန်းမှာခိုလုံနေတဲ့စစ်ရှောင်ဒုက္ခသည်တွေကတော့ဘလူးလေးဘက်မှာတိုက်ပွဲတွေရှိနေသေးတဲ့အတွက်ကောလက်နက်ကြီးလက်နက်ငယ်တွေတဲ့ပါပစ်ခတ်မှုတွေကြောင့်တောင်ရင်မြစ်ဒီကိုထွက်လာကြသူတွေလည်းရှိတယ်လို့ထိုင်းဘက်ကိုကူးလာတဲ့အတွက်ထိုင်းဘက်ချမ်းကနွားချံစစ်ဘေးရှောင်စခန်းမှာလည်းဒုက္ခသည်ထောင်ကနန်းလောက်ရှိနေသေးတယ်လို့ဆိုပါတယ်
။ဒီပူဆာလုံးစခန်းကျတဲ့ခါကျတော့ပူဆာလုံးစခန်းသားကရှိတဲ့လူတွေကပြန်ပြေးလာတယ်။အဲ့ဒါပြန်လာတဲ့လူတွေကတစုသူတို့ကဘယ်လောက်ရှိလဲဆိုအိမ်သာစု18စုရှိတယ်လူကြီးက80ရှိတယ်။ထိုင်းမဲ့ချမ်းမှာအဲဒီနွားချံထဲမှာတော့2000ပေါင်ကြီးလောက်ရှိတယ
်။ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်တပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီအတွက်ဒုက္ခသည်2000လောက်ဟာနေရက်တွေကိုပြန်သွားလိုက်လက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိရင်တောင်ရင်မြစ်အနီးကိုပြန်လာလိုက်နဲ့အချိန်အရအတွက်5ချိန်လောက်ရှိနေပြီလို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်။ပြင်းပြင်းနဲ့မြဝတီခရိုင်လေးကေကော်မြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်အမတ်နှစ်ဦးနဲ့ဆီယနာသိမ့်မှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာဏာဖီဆန် CDM လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့တာတလားကျော်သွားပြီဖြစ်ပါရဲ့ရှင်။